မြန်မာနိုင်ငံမှာအမျိုးသားပြည်နယ်ရင်ကြားစစ်ရေးပြင်းပြအောင်လှုပ်ဆောင်ပြဖို့နိုင်ငံတကာအသိုက်အဝန်းကိုပုံကျင်ဟမင်းကြီးကအပတ်စဉ်လုပ်နေကြဝတ်ပြုစုတောင်းပွဲမှာဗိုလ်ထုနေကတိုက်တွန်းလိုက်ပါတယ်အနာသိတ်တစ်နှစ်ပြည့်နောက်ပြန်မှာပုံကျင်ဟမင်းကြီးကအခုလိုပြောဆိုခဲ့တာပါမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကြောင့်သွေးမြေကျနေတာကိုစိတ်မကောင်းစွာတွေ့မြင်နေရပါတယ်မြန်မာခရီးရန်ဆရာတော်ကြီးတွေရဲ့မေတ္တာရက်ခံချက်ကိုပဲ့တင်ထပ်ပြီးနိုင်ငံတကာကိုမေတ္တာရက်ခံကြပါတယ်လို့အခုလိုတိုက်တွန်းသွားခဲ့တာဖြစ်ပါတယ်ဖေဖော်ဝါရီလ2ရက်နေ့အထိနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့ထုတ်ပြန်ချက်အရအာဏာသိမ်းပြီးနောက်လူပေါင်း1510ယောက်လောက်စစ်ကောင်စီကြောင့်တိုက်ဆုံခဲ့ရပြီးလူတစ်သောင်းနီးနီးလောက်အဖမ်းခံခဲ့ကြပါတယ်